မြန်မာနိုင်ငံကနေမလေးရှားနိုင်ငံကိုတရားမဝင်ရောက်ရှိပြီးတော့ခိုလုံငွေလျှောက်ထားသူ၄၅၀ခန့်ကိုဖမ်းဆီးထိန်းသိမ်းထားတဲ့အကြောင်းမလေးရှားရဲတပ်ဖွဲ့ကပြောလိုက်ပါတယ်။တစ်တန်းနဲ့ဆောက်လုပ်ထားတဲ့လက်ကြီးတစ်စီးနဲ့ဒရင်နှစ်ပတ်ကြာခီးနှင်လာခဲ့တဲ့ရိုဟင်ဂျာမွတ်စလင်တွေဟာမလေးရှားနိုင်ငံမြောက်ပိုင်းလန်ကာဝီကျွန်းကိုတနင်္ဂနွေနေ့မှာဆက်ရောက်လာခဲ့တာဖြစ်တ ရဲရရှိကပြောဆိုပါရယ်အမှုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးမှုပြုလုပ်နေချိန်ကာလတစ်လျှောက်မှာတော့ခိုလုံခွင့်လျှောက်ထားသူတွေကိုထိန်းသိမ်းရေးစခန်းမှာထားရှိမှာဖြစ်တယ်လို့ဆိုပါရယ်မြန်မာနိုင်ငံဟာရိုဟင်ညာတွေကိုလူနည်းစုလူမျိုးနွယ်အဖြစ်သတ်မှတ်ခြင်းမရှိပါဘူးမြန်မာနိုင်ငံသားတော်တော်များများဟာသူတို့တွေကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကနေတရားမဝင်ဝင်ရောက်လာသူတွေလို့သတ်မှတ်ထားကြပါရယ်ပြီးခဲ့တဲ့လတွေအတွင်းမြန်မာနိုင်ငံရဲ့အနောက်ဘက်ချမ်းမှာနေထိုင်ခဲ့ကြတဲ့ဗုဒ္ဓဘာသာရခိုင်လူမျိုးတွေနဲ့မွတ်စလင်တွေကြားတင်းမာမှုတွေဖြစ်ပွားခဲ့ပြီးတော့လူတွေတေဆုံးရခဲ့တဲ့အထိအကြမ်းဖက်တက်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။အကြမ်းဖက်တက်ခတ်မှုအတွင်းလူပေါင်း200နီးပါးတေဆုံးခဲ့ရပြီးတော့လူပေါင်း300,000ကျော်အိုးမဲ့အိမ်မဲ့ထွက်ပြေးတင်းရှောင်နေခဲ့ကြရပါတယ်ခင်ဗျာ။